ဒီကနေ့1990ခုနှစ်မေလ22ရက်တနင်္ဂနွေနေ့ဒီတရားစကားမှာဘုန်းကြီးရဲ့ဩဝါဒစီရဆရာတော်ဘုရားကြီးကိုအကူအညီပေးဖို့ဆိုပြီးတော့ဘုန်းကြီးတို့ကိုပါပြင်တဲ့အတွက်ကြောင့်ပေါ့လေဒီမှာလာရောက်ပြီးတော့ထသည့်အားလျော်စွာတရားအကူအညီတွေပေးရတာဘုန်းကြီးများအတူပဲဝမ်းသာအားရဖြစ်တယ်လို့ဆိုခြင်းပါတယ
် Sarah would like to express his delight and happiness in being invited to this retreat to assistThe Ovadacharya Siaro, that is Siaro Upandita. And today is May 12th, Sunday, in the year of
1991. Ovadacharya Siaro Piaji, Ameya Boli. Renengen we nirai. Jane Ponyiro Tomba. Niyabin lewe.ဘုဗ္ဗတာရကိတာပါ၄ပါးပေါ့အလဲစီတရားချင်းမြင်ရမယ်လို့အမေရှိတဲ့အတိုင်းဒီနေ့တော့ဘုန်းကြီးလက်ကြတယ်လို့ခေါ်ရမှာပါအဲတရားဟောရမယ်ဆိုတော့စိတ်တရားနည်းနည်းစိုးရင်လည်းစိတ်လေးတွေတော့ရှိသားပေါ့ခင်ဗျာဘုန်းကြီးကဉာဏ်နဲ့ကိုယ်တော်လေးတွေပြောတယ်မင်းတို့အရင်ဟောကြငါနောက်မှဟောမယ်ဆိုတော့သူတို့ကလည်းပဲအရင်မဟောချင်ဘူးနောက်မှဟောချင်တယ်ဆိုတော့ကြီးစီငယ်လိုက်ပေါ့လေအခုဘုန်းကြီးအရင်ဟောကြရတာပ
ါ Seattle has program around Sundays it takes time off in order to give chance to his assistants to give Dhamma talks on Sundays in turn now today is Seattle's turnIt is the Shiara who is sitting in front of you to give the Dhamma talk. Shiara has given, the Ovadacharya Shiara has given the assignments to four assistants, three Burmese monks and another American monk, Venerable Buddha Rakita. So today is Shiara's turn. And of course,When it comes to giving a talk to the audience, he is a little bit concerned, has some butterfly in his stomach. He, of course, has a little discussion with the other assistants so that they can give the first talks, but they refused. So Seattle has compelled to come today to give you the talk.
Seattle Piai Nirai Nirai Hoja Niara, Seattle Piai Amtam Pemama, Etekale Jiva, Tajau, Seattle Piai Naya Bubole, Puinu Jarema, Wimbido, and Tia Hoja Yabare. Seattle Piai Diaria Amtan Lena Bido, Nalu Amtama Kaune Yada Sire, Puinu Drube.စိတ်ထဲမှာခံစားရပါတယ်။မနေ့ကဟောကြားသွားတဲ့တရားဆိုလို့ရှိရင်ဆရာတော်ဘုရားကြီးများအင်္ဂလိပ်လိုကိုယ်တိုင်တက်ပြီးတော့များဟောကြားလိုက်ရင်သိကောက်မှာပဲလို့ဘုန်းကြီးစိတ်ထဲမှာအာရဝန်တာမှုပေါ့လေ။ခံစားမှုဖြစ်ရပါတယ
်။ The Ovadacharya Siaro has been given daily talks. So it is rather tiring for him to do interviews two times a day and givingTalks in the evening. So the younger Siaro's assistants have to come in to assist him so as to relieve him of the duties of Dhamma talk. And what Siaro wants to say is that the Ovadacharya Siaro, that is the chief Siaro, his talks are very profound.And very inspiring, For instance, the one he gave yesterday, Shara was thinking, if only the Avaracharya Shara can give this talk in English, it would have been much better. And he was so inspired and delighted to have heard or to have listened to yesterday's talk.
Sarah
gives the example that daily we are eating good food, such as say bread and butter, cheese, or steak, or whatever, all the good things. So you may be a little bit bored of eating good things. So today you'll have to contend with some beans.
Okay, boy, you know, dia sabi lo, hoja jaya hong. Agu boy ini ne, alung yogi di ko boli. Bajang mia, dia adu jadi le. Bajang dia di semua buah mia adu jadi le. Lo boy ini memang selesai no. Alung no yogi di pijak mawa be. Tapi jauh, ini ne, menyang punya ni ban canda ku, yakin yakin lo.
The reason for practicing the meditation, if this is asked to all of you, the yogis, naturally you would answer that you are practicing this meditation in order to realize the highest liberation, path fruition knowledge, and Nibbana, see Nibbana. So this answer is probably correct.
Hello, Nibban Chanda. Yare Yao De Sureosa. Now so Arada Marat Bu Yalu. Yana Bogu Ye Boni Briniban Sudi and Nama. Lowa Nibban Chanda Yare Yao De Koyara. Nobody did that. Nibbana no call by it. Ero Yana Pimus Rosa. She was a daughter by my pibene, Yana Mapinai Mau. The Gragama Pibene Lebe, Yana Mapinai Mau. Nagama Pibene Lebe, Yana Mapinai Mau. A sinai daughter by Pibima the Graga. The Ragam Pibima Naga. Nagam Pibima Yana Piaman. Nika so Nina.
So the next step is the realization of Nibbana. The highest liberation is reached only when one realizes Arahant, that is the Holy One, the path fruition knowledge of Arahantship. Now, the Arahantship, when he attains Nibbana in the last minute, we call it Anupadisesa Nibbana, the total realization of Nibbana of the Arahant. Now, to become an Arahant, the Holy One, that is the perfected one, one has got to go through different stages of attainments in sequence. First of all, one has to attain the stage of first stage of realization, that is Sotapanna, or stream entry, or stream winner. Later, the next step is Sagaragami, the second stage of realization, one's Rajana. Then the third stage of realization, Anagami, and only after that one can advance to Arahantship, becoming an Arahant, the perfect one or the holy one. So when you answer that I am practicing to reach Nibbana or see Nibbana, means first of all, it amounts to saying that you are trying to attain Sotapanna in the first place.
အဲ့ရနေနဲ့သောတာပန်ဖြစ်နိုင်တဲ့အကြောင်းအင်္ဂါ၄ပါးပေါ့အဲ့ဒီအကြောင်းအင်္ဂါ၄ပါးဟောကြားမှာဖြစ်ပါတယ်ဘုန်းကြီးတို့ဗမာမြင်းနဲ့ဆိုလို့ရှိရင်တော့သောတာပန်ဖြစ်ရန်ကြောင်းလေးတံတရားတော်လို့ဒီလိုခေါ်ရမှာပါပဲအဲမဟာဝက်ကတန်ရုပ်ပါဠိတော်မှာမြတ်စွာဘုရားဟောကြားထားပါတယ်အကာရဝါမှာအရှင်သာရိပုတ္တရာမထေရမြတ်ကြီးဟာမြတ်စွာဘုရားသခင်နဲ့ချင်းကားပြီးတော့ မြတ်စွာဘုရားသခင်ကိုရိုရိုသေးသေးနဲ့ရှိခိုးပြီးတော့မိမိနဲ့တင့်လျော်လျှောက်ပတ်တဲ့နေရာဌာနမှာထိုင်ပြီးတော့နေပါတယ်အဲ့လိုထိုင်နေတဲ့အခါမှာအရှင်သာရိပုတ္တရာမထေရမြတ်ကိုမြတ်စွာဘုရားကမေးမြန်းတော်မူပါတယ်အဲသောတာပတ္တိယင်ကံသောတာပတ္တိယင်ကံတိသာရိပုတ္တဂတမနုခောသောတာပတ္တိယင်ကံတဲ့
Today's topic is the factors leading to the attainment of Sotapanna, that is stream winner, first stage of realization. There are four. So the topic will be four factors leading to the attainment of Sotapanna. That is going to be the topic. This is taken from the scriptures called Mahavegga Samyutta. At one time, during Buddha's time, Elder Sariputta, the chief disciple of the Buddha, approached the Buddha and paying respectful reverence to the Buddha, he sat in a suitable place. Then the Buddha asked Sariputta this question. There are factors leading to the realization of Sotapanna. So what are these factors? That was the question.
ဘာကြောင့်ဘုရားရှင်ကိုရောမြတ်ဟာဒီသောတာပန်ဖြစ်နေတဲ့အကြောင်းအင်္ဂါကိုအရှင်သာရိပုတ္တရာမထေရမြတ်ကိုမေးရတယ်ဆိုတော့ဒီသောတာပန်ဖြစ်နေတဲ့အကြောင်းအင်္ဂါ၄ပါးကိုဘုရားရှင်ကိုရောမြတ်မသိလို့လားဆိုတော့မဟုတ်ပါဘူးဘုရားရှင်ကိုရောမြတ်မှာမသိတာရဲ့လို့မရှိပါဘူးသိသိသိရတဲ့တရားတွေအကုန်လုံးသိပြီးသားဖြစ်ပါတယ်အရှင်သာရိပုတ္တရာမထေရမြတ်သိတယ်ဆိုတာကိုလည်းပဲဘုရားရှင်ကိုရ ဘုရားသခင်ရဲ့အနိဗ္ဗာန်မှာယဟန်ပရိသတ်တွေယဟန်မိမပရိသတ်တွေပေါ့အမျိုးသားပရိသတ်တွေအမျိုးသမီးပရိသတ်တွေစုံစုံလင်းလင်းရှိပြီးတော့နေတဲ့အခါမျိုးဖြစ်ပါတယ်ဒီသောတာပန်ဖြစ်နိုင်တဲ့အကြောင်းအရာ၄ပါးကိုအရှင်သာရိပုတ္တရာဖြေကြားခြင်းအပြင်နာကြားရလိမ့်မယ်နာကြားရပြီးတော့ဒီသောတာပန်ဖြစ်နိုင်တဲ့အကြောင်းအရာတွေကိုသိပြီးတော့အဲ့ဒီအကြောင်းအရာတွေနဲ့ပြည့်စုံအောင်ကြည်ကြံပွားများအားထုတ်လို့ရှိရင်သောတာပန်ဖြစ်ကြလိမ့်မယ်တဆင့်တက်ပြီးတော့သဂရဂံတဆင့်တက်ပြီးတော့အနာဂံတဆင့်တက်ပြီးတော့ရဟန္တာဖြစ်ကြလိမ့်မယ်လို့ဘုရားရှင်ကိုရောင်မြတ်မြင်တော်မူတဲ့အတွက်ကြောင့်မေးမြန်းတော်မူခြင်းဖြစ်ပါတယ်တဲ့
Now the question arises, why did the Buddha ask his chief disciple, Elder Sariputta, this question, namely the contributory factors leading to the realization of Sotapanna? Is it because the Buddha didn't know these four factors? It is not so. The reason is this. Of course, the Buddha knows everything. There's nothing that he doesn't know if he reflects upon it. The reason is that there, at that time there were monks, bhikkhus, bhikkhunis, in that location, in that particular place. And if the Buddha asks the elder Sariputta this question, That is the four factors leading to the realization of Sarabhana. Then the elder Sariputta, the chief disciple, will give the answer accordingly. And if the monks and the audience listen to this good Dhamma, then the listeners will become inspired and will practice to attain the first stage realization, Sarabhana, the second stage, Sakaragami, the third stage, Anagami, and the final or fourth stage, Arhant. That was the reason for this question. At that, the elder Sariputta answered the Blessed One, "Venerable Sir, the first contributory factor, the first condition, is living or association with the virtuous. That is the first cause for the realization of Sarabhana."
Oh dear. Nogama. ตัวเราก็ผิดหมู่ตะยุมาผิดหมู่สระมิมิโลบ้องพอได้ปกโกก็จ้องอยู่ပြီးတော့ဖြစ်ပါတယ်ตัวเราก็နေเนี่ยตัวတို့ကနေထိုင်ရင်ตัวเราก็နေเนี่ยบ้องพอလို့ရှိရင်มิมิလည်းပဲตัวเราก็ผิดပြီးတော့ตွားတာပါပဲตัวเราก็ผิดနိုင်တာเออตะยุมาနေเนี่ยตัวတို့ကနေရင်ตัวเราตะยุมาနေเนี่ยบ้องพอมั้ยဆိုရင်มิมิလည်းပဲไอ้ตะยุมาနေတွေ့လိုက်ပြီးတော့ตะยุมาနေဖြစ်နိုင်တယ်တဲ့ဘုန်းကြီးတို့ရှင်းတော့ငါ လက်ပံတော်ကြီးတော်မှာကျေးသားလေးတွေအတိုက်လို့ပြီးတော့နေကြပါအတိုက်တစ်ခုမှာကျေးသားလေးနှစ်ကောင်ပေါက်ဖွားပြီးတော့နေပါတယ်အဲ့ဒီကျေးသားလေးနှစ်ကောင်အတောင်လေးမဆုံတစုံမှာပေါ့လေအဲလေးကြီးမိုးကြီးကြားတဲ့ခါကျတော့ဒီကျေးသားလေးတွေဟာအတိုက်ကနေလွင့်ပြီးတော့အဲသွားကြပါတယ်အဲ့တော့တကောင်ကဗမာသွားကြတယ်ဆိုရင် ကိုသားသမီးတွေနေတဲ့နေရာမှာသွားပြီးတော့ကြပါအဲကိုသားသမီးတွေနေတဲ့နေရာမှာကြားတဲ့ကျေးသားလေးကိုခိုးသားတွေကမွေးထားတာပါအဲယသိသူတော်ကောင်းတွေနေတဲ့နေရာမှာကြားတဲ့ကျေးသားလေးကိုလည်းပဲယသိသူတော်ကောင်းတွေကမွေးထားတော့အဲ့ဒီသူတို့ဆရာတွေအတိုင်းပါပဲအဲကိုသားသမီးတွေမွေးထားတဲ့ကျေးသားလေးကြတော့တိုင်မယ်လူမယ်တတ်မယ်ဖြတ်မယ်ဆိုတဲ့အလေးစိတ်တွေပဲရပြီးတော့နေပါတယ်ယသိသူတော်ကောင်းတွေဒီမှာရောက်တဲ့ ြေးတယ်သိမ်မွေ့တယ်တဲ့ဒါသူတော်ကောင်းတွေနဲ့နေရလို့နေရတဲ့အတွက်ကြောင့်သူတော်ကောင်းဖြစ်တယ်လို့တယုံမာတွေနဲ့အတူတူကနေရင်လည်းပဲတယုံမာဖြစ်နိုင်တယ်ဒါကြောင့်အဲဒါအမတန်အရေးကြီးပါတယ
်ဆရာ says it is correct they because if one associates with the virtuous one will become virtuous if on the other hand one associates with the unvirtuous one will become unvirtuous Sarah gives the one story which happened in the old days that in one forest there were a group of birds parrots living in the forest and at one time the one parrot gave birth to two baby parrots and there was storm in the forest and these parrots were blown away by the storm and one parrot landed in the monastery of some hermits another parrot landed among the robbers and of course they each of the two was well looked after and well fed by these respective groups the one which landed in the monastery copied the example of the hermits so since the hermits were virtuous this parrot copied the example of the virtuous hermits. So that behavior, its behavior, is becomes cultured. Whereas the other parrot, which landed among the robbers, naturally copied the example of the robbers, and it acquired bad habits of fighting, robbing, or killing, and all these things. So, that's very important. That this is an example of how, if one associates with the virtuous, one can become tamed, and if one associates with the bad people or foolish people, unvirtuous, then one can acquire the bad habits.
ဒီချိန်မှာပင်စာလမင်းကြီးပေါ့တော့လေကစားထွက်သွားတဲ့အခါမှာမျက်စိနဲ့လမ်းမှားပြီးတော့အဲ့ဒီတော့တဲ့ရောက်သွားတဲ့အခါမှာခြေဥစာခိုးစားသမ्या တွေနေတဲ့နေရာကိုရောက်ပြီးတော့သွားပါတယ်ခိုးစားသမ्याတွေကတနေရာသွားနေတော့အဲ့ဒီမှာခြေစားလေးပဲကြံပြီးတော့နေပါတယ်မင်းကြီးလည်းမောမောပါမနဲ့ပေါ့လေခိတကနာမောပြင်းနေတဲ့အနာပြင်းနေတဲ့အခါမှာအဲ့မပြော့ပြော့ဖြစ်သွားတော့ခြေစားလေးကနေပြီးတော့အဆောက်ရောက်ကြ ကိုမင်းကြီးကိုတတ်ပြီးတော့လူယူပါလို့ပြောကြတော့အဲ့ဒီတန်လေးကိုကြားတဲ့အခါမှာမင်းကြီးကအိပ်ပြော်ရနေအိပ်မပြော်လို့ပြောနေနိုးပြီးတော့ဩဒီနေရာဘေးရန်အန္တရာယ်ကင်းတဲ့နေရာမဟုတ်ဘူးဘေးရန်အန္တရာယ်ရှိတဲ့နေရာပဲဆိုပြီးတော့အဆောက်အကြာတယောက်နဲ့ပေါ့လေခတ်တော့တော့ပဲဒီနေရာကထွက်သွားပါအဲ့လိုထွက်သွားတဲ့အခါမှာယသိန်းတော်ကောင်းနေတဲ့သင်္ကန်းကြောင်းကိုတခါရောက်ပြီးတော့သွားပါယသိန်းတော်ကောင်းနေတိတိရှာသွားနေတဲ့အချိန်ဆိုတော့ကျေးသားလေးတကောင်နဲ့ကြမ်းပြီးတော့နေပါတယ်မင်းကြီးလာတာမြင်တဲ့အခါကျတော့ကျေးသားလေးကပြောကြတယ်အရှင်မင်းကြီးကြွတော်မူပါအမောပန်ဖြစ်တော်မူပါဟောမှာကျွန်တော်ဆရာကြီးသိတယ်ခတ်ထားတဲ့ကြောက်စီရေဆိုတာရှိပါတယ်အရှင်ဘုရားကြီးကိုယ်တိုင်ခတ်ပြီးတော့သုံးဆောင်တော်မူပါအခါနဲ့မှာကျွန်တော်ဆရာကြီးသိတယ်ရှာဖွေထားတဲ့သိသီးတွေရှိပါတယ်အရှင်မင်းကြီးကိုယ်တိုင်ယူပြီးတော့သုံးဆောင်တော်မူပါကျွန်တော်မျိုးမှာစကားပြန်ပြောတတ်တော့လည်းပဲလက်မရှိတဲ့အတွက်ကြောင့်ကိုယ်တိုင်ကိုကြမပြည့်စုံနိုင်ပါဘူးလို့ရင်ရင်ကျေးကျေးတိမ်တိမ်မွေ့မွေ့နဲ့ပဲမင်းကြီးကိုခီးဥကျိုဆိုတဲ့နှုတ်ဆက်တယ်တဲ့အဲ့တော့မင်းကြီးကစဉ်းစားတယ်ဘယ်နဲ့လဲခုနကတွေ့တဲ့ကြီးသားလေးကြတော့လည်းပဲတည်ပြီးတော့ရိုင်းဆိုင်ပါလားအခုတွေ့တဲ့ကြီးသားလေးကြတော့လည်းပဲတည်ပြီးတော့ရင်ကျေးပါလားတည်ပြီးတော့လိမ်မာပါလားလို့ပြောတဲ့အခါကျတော့အဲ့ရသေးတော်ကောင်းနေမွေးထားတဲ့ကြီးသားတော့ဒါဘုရားလုံးကြီးသားပါပဲအဲ့ကြောင့်သူမင်းကြီးကိုပြန်ပြောပါနဲ့ဟုတ်ပါတယ်ရှင်မင်းကြီးတဲ့ကျွန်တော်တို့နှစ်ကောင်ဟာတမိတဲ့ကမွေးပြီးတော့တိုက်တဲ့ကကြီးပြင်းလာကြတဲ့ညီကိုတွေပါတဲ့ဒါပေမဲ့လို့ကျွန်တော်ရဲ့ညီကတော့သူတို့ရဲ့ဆရာကြီးဇရိုက်အတိုင်းပေါ့လေခိုးစရံသမားကြီးရဲ့ဇရိုက်အတိုင်းရိုင်းဆိုင်ပါတယ်အပြောဆိုမရင်ကြေးပေါ့ကျွန်တော်ကတော့ကျွန်တော်ဆရာကြီးတည်ရဲ့အပြောဆိုမှုအပြုမှုအတိုင်းရင်ကျေးသိမ့်မွေးပါတယ်တဲ့ဒါကြောင့်လောကမှာဒီလိုတော်ကောင်းဖြစ်မှုသေုံမှဖြစ်မှုဆိုတာမိမိတို့ပေါင်းဖော်တဲ့ပုံကုံကိုအကြောင်းပြပြီးတော့ဖြစ်နိုင်ပါတယ်ဆိုတာကိုဘုရားလုံးကြည်သားလေးကမင်းကြီးကိုပြန်ပြီးတော့ပြောကြပါတယ
် At one time one king got lost in the forest and he came to this the place where the robbers were living and at that time there were no robbers at that place there was this parrot One parrot, the bad parrot. So at that time, the king was a bit tired, so he took rest, and he was fast asleep. And this parrot made bad signs shouted the robbers to rob and kill the king, and to rob the king of his treasures. So the king was afraid, and he thought that this was a bad place for him. So he ran away, he went away from this place. He left this place, and he came to this hermitage. And at that time also, the hermits were away. This one parrot was there. So this parrot, which was very tame, very cultured, virtuous, welcomed the king. And showed signs to drink the water to take the fruits which have been collected by the hermits. So at that time, the king thought about it. Why is this parrot very polite? And as for the other parrot, it was very impolite. So at that, the parrot said that they were born of two the same parent, but one parrot seemed to have landed in a robber's place. And as for this parrot, particular parrot, he was cultured and became virtuous because he was living with the good, virtuous people. So that was the story.
ဒါကြောင့်လောကမှာသူတော်ကောင်းဖြစ်မှုဆိုတာမိမိတို့ပေါင်းဖော်တဲ့ပုဂ္ဂိုလ်အကြောင်းမိမိတို့ဖြစ်နိုင်ပါတယ်ခုလောကမှာလည်းပဲဆရာသမားသူတော်ကောင်းတွေကိုမှီဝဲရတဲ့အဲတပည့်များဟာသူတော်ကောင်းဖြစ်တာပါပဲမိဘသူတော်ကောင်းတွေကိုမှီဝဲရရင်အဲသာသမီတွေလည်းပဲသူတော်ကောင်းဖြစ်နိုင်ကြလားသို့တူပဲသာသမီသူတော်ကောင်းတွေကိုမှီဝဲရလို့ရှိရင်လည်းပဲမိဘတွေသူတော်ကောင်းဖြစ်နိုင်တယ်တဲ့အဲအเจ ားပါတယ်တောင်းတရကအနာတပင်တည်းဆိုတာအဲသူကမြတ်စွာဘုရားတရားနာကြပြီးတော့သတ္တပတ္တိမညံဖွညာရထားတဲ့သတ္တပံပုဂ္ဂိုလ်ဆိုတော့ဘုရားတရားသံဃာယရဏသုံးပါးကိုကြီးညိုတတ်တယ်ကိုယ်ပဲစိတ်ကတတ်တယ်ဇေရုံเจ้าတော်ကြီးဆောက်လုပ်ပြီးတော့ဘုရားမရှိတဲ့သံဃာတော်တွေကိုလည်းပဲလှူဒန်းထားပါတယ်အများရန်လည်းပဲမိမိရဲ့အိမ်မှာဘုရားမရှိတဲ့သံဃာတော်များပေါ့လေအဲ200 300 400 500စသည်ဖြင့်အဲနေ့စဉ်တို့ပဲစံခဲ့ပဲပေါ်စဉ်နေဆက်ကားပြီးတော့ပြည့်စုလှုပ်ကြွေးပြီးတော့နေပါတယ်အဲ့တော့တို့ဟာဝိသကဆွေနဲ့ဒီတိုင်းမှာပဲတန်ဃာတွေအလိုက်ကိုသိပြီးတော့ပြုလုပ်နေကြတဲ့ခါကျတော့အခြားအခြားပုံကိုယ်တွေဒီလိုပဲတန်ဃာတွေဆွန့်ကြွေးခြင်းနဲ့ဆိုလို့ရှိရင်ဝိသကတို့အနာတပိန်တို့ကိုအကူအညီတောင်းရတယ်ဘယ်လိုကြွေးရမလဲဘယ်လိုလုပ်ရမလဲပေါ့အကူအညီတောင်းတဲ့ခါကျတော့အဲ့လိုအကူအညီတောင်းမှများတော့ဒီပြည်နေရာမှာလိုက်ပြီးတော့အကူအညီပေးနေရတော့မိမိရဲ့အိမ်မှာအဲတန်ဃာတော်ကြီးဆွန့်ကြွေးဖို့အခွင့်မရနိုင်တော့ဘူးအဲ့တော့အနာရပင်တတိမဟာသာသမီ၄ယောက်ရှိပါတယ်မဟာသုဘဒါရေဇုလသုဘဒါရေသုမနဒေဝီရေကာလဆိုတဲ့သားရေ၄ယောက်ရှိပါတယ်အဲ့လိုအိမ်မှာခွင့်မရတော့အကြီးဆုံးပေါ့လေမဟာသုဘဒါကိုဘာကင်အနာရပင်တတိကြီးကချစ်သမီးအဲတန်ဃာတော်ကြီးဘုရားမရှိတဲ့တန်ဃာတော်ကြီးကြွလာတဲ့အခါမှာချစ်သမီးကတာဝန်ယူပြီးတော့ပြည့်စုံလုပ်ကြပါလို့တောင်းပေးတဲ့အခါမှာသမီးကလည်းပဲလိမ့်လိမ့်မာမာဆိုတော့အဲဖခင်ရဲ့အတိုင်းပါပဲတန်ဃာတော်တွေကြွလာလို့ရှိရင်ရိုးရိုးသေးသေးနဲ့အဲနေရာထိုင်ခင်းနေပြည်ပြင်စီရင်နဲ့ဆောင်းခဲ့ပဲဘောစီနဲ့ဆက်ကလူတန်းတယ်အကြောင်းအားလျော်စွာပဲတရားလည်းပဲနာကြပါတယ်အဲ့လိုတရားနာကြတဲ့အခါကျတော့နောက်ဆုံးဒီမာသုပ္ပတာသတ္တပတ္တိမညံဖွညာရပြီးတော့သတ္တပံဖြစ်သွားပါတယ်တာမိဘသူတော်ကောင်းကိုမှီဝဲရလို့ဒီလိုအကျိုးတရားတွေရတာပါ
Also in this world, if one associates with the virtuous, one will become virtuous. If one associates with the virtuous parents, then one will become virtuous children, sons and daughters. Shara would like to tell another story. During Buddha's time, there was this very famous devotee, male devotee, Anatta Pindika. He offered this monastery to the Buddha and he became Sotapanna. So he was very respectful of the triple gems because he was Sotapanna and he would offer daily food to 200 or 300 monks every day. And the same, just like Anatta Pindikara also, there was a lady devotee, Visakha. She also donated monastery and she practiced the Dharma and became Sotapanna. So these two persons are very famous during the Buddha's time. And every time there was this religious ceremonies, these two persons have to be invited And it was rarely, people rarely celebrated or the religious ceremonies, occasions, without inviting these two persons. And at one time, the Anathapindika, the male supporter, male devotee, he had four daughters. The eldest one was Mahasubhadra. Since the Anathapindika, the male supporter, has been giving dana to monks, he didn't have chance to offer to do meritorious deeds at home. So he delegated his daughter to do all these meritorious deeds, such as feeding the monks in the house. So accordingly, the daughter took the responsibility of looking after the monks, feeding the monks, and feeding the devotees in a very respectful manner, and listening to the Dhamma, and also practicing the Dhamma. She also became Sotapanna. So that shows that because of the good parents, virtuous parents, and the daughter became virtuous.
Madhubara, Chinanjiva Yodha Kajaro, Enong Jari, Enong Pura Bori. Totapami Melu Kamaraga Makinero, Enong Damu Sidira Babe. Hello, Enong Jari Kajara, Mimi Kimu, and Lake Dwayaro. Dima Nepide, Sula Dubara, Pagin Arvin, three down Beva. Sula Dubara, Leva, Maji Taimabe, Tangarari, Pisulo, Juineve. เจ้าอาลิโยสวาเตียนาจายาတော့သူလည်းပဲသောတာပတ္တိမညံပုညံရပြီးတော့သွားပါတယ်သူလည်းပဲရှင်သာရွေရောက်တော့အိမ်အောင်ကြတယ်အိမ်အောင်ကြတော့မိမိရဲ့ခင်မွေးရင်လည်းသွားရပါတယ်တခါငယ်ဖြစ်တဲ့သုမနာဒေဝီကိုဖခင်နာရမင်းတထေကြီးတာဝန်ပေးပါတယ်ငယ်ဖြစ်တဲ့သုမနာဒေဝီလည်းပဲအမကြီးတွေတိုင်းပါပဲဖျားမှုရှိတဲ့သံဃာတော်တွေကိုရိုးရိုးသေးသေးနဲ့ပြုစုလုပ်ကြည့်တယ်အเจ้าအာလိုသာတရားနဲ့နာကြရတော့အဲသု အဲ့ဒါလည်းပဲဒါမိဘသူတော်ကောင်းနေတဲ့အတူတူကနေရလို့မိဘသူတော်ကောင်းတွေကိုမှီဝဲရလို့ဒီလိုတရားထုတ်တရားမြတ်တွေကိုရတဲ့အကျိုးတရားတွေရတာပါပဲ
So when this eldest daughter called Mahasubhadra when she came of age because naturally she married Sotapanna can marry you know because Sotapanna is not totally free from the worldly pleasures So Sotapanna married Mahasubhadra got married and according to the custom she had to leave the she had to go to the husband's house leaving her parents' house so the younger daughter Sulasubhadra was given the duty to look after to do all the meritorious deeds to look after the monks to feed the monks listen to the dharma and also she practiced the dharma she became Sotapanna attaining the perfection knowledge of the stream winner and she also got married again she went away to her husband's house so the responsibility fell on the younger the third younger sister Subhana Devi that's her name and she also looked after the monks looked after the devotees fed the monks and other people listened to the dharma practiced the dharma and as for her she not only became Sotapanna but she also became Sakadagami one step further once vitana stage of once vitana or the second stage of realization so that shows that by associating or by living together with the good virtuous parents the children became virtuous
အဲမဲ့လို့ငယ်ဆုံးဆိုတဲ့သားကတော့အဲ့လိုမဟုတ်ဘူးဘုရားမူကြီးတဲ့သံဃာတွေအိမ်ကိုကြွလာလို့လည်းပဲချစ်ကိုရမှမသိနေရာတိုင်းကြီးနေပြပင်းစီရမှမသိဆောင်းခဲ့ပဲဘောဇင်းနေဆက်ကလူတိုင်းရမှမသိတကယ်ချင်းနေနဲ့သွားခြင်းရသွားနေခြင်းအနေပြောခြင်းအပြောတဲ့အဲ့လိုဖြစ်ပြီးတော့နေတော့ ဖခင်နာတပင်တည်းကြီးစဉ်းစားတယ်။ငါလိုဘုရားတရားတန်ခါရဲ့နာသုံးပါးကိုကျင်ညိုတတ်ကိုယ်ပဲစိတ်ကတတ်တဲ့ကျောင်းတားကရဲ့တားဖြစ်ရတဲ့ငါသားလေးမကောင်းတဲ့ပုံကိုယ်ရင်းနဲ့ပေါင်းဖော်ပြီးတော့အပယ်စင်းရဲ့ရောက်ရမယ်ဆိုလို့ရှိရင်မတော်ဘူး။ငါသားလေးလေးလေးမားမားရင်းရင်းချာချာရှိအောင်ငါဘာများလုပ်ရပါမလဲလို့စဉ်းစားတဲ့အကြံထောက်တာပေါ့လေ။ဒီနေ့တော့အကြံရတယ်။ဥပုံနေ့ဒီနေ့မှာသားလေးကိုနားကိုခေါ်တယ်ချစ်သားဖေဖေနားလာပါအောင်ကွယ်သားရဲ့လို့ခေါ်တော့အဲကာလာကအငယ်ဆုံးဖြစ်တဲ့အတိုင်းနှဲ့သွေးဆိုးနေတော့ဖေဖေဘာလို့မလို့လဲအဲကျွန်တော်တင်ငယ်ချင်းနေနဲ့ချိန်ထားတယ်သွားเสียရရှိတယ်စသည်ဖြင့်ပြန်ပြီးတော့ပြောကြပါအဲ့တော့ပါကင်နာပင်တတိယကျူးသားသားနဲ့မဟုတ်ပါဘူးသားရဲ့ဖေဖေနားလာပါအောင်ဖေဖေပြောเสียရရှိလို့အဲ့တော့နားရောက်တဲ့အခါမှာအဲဖေဖေပြောเสียရရှိရင်မမြန်မြန်ပြောပါကျွန်တော်သွားเสียရရှိတယ်ပေါ့ဒီတော့ပါကင်နာပင်တတိယအဲသူသားကိုပြောကြတယ်ချစ်တာဒီနေ့ဥပုံနေ့ဖြစ်တယ်မင်းကျောင်းသွားပြီးတော့ဥပုံသတင်းသီလာဆောက်တည်ပါအဲ့လိုဆောက်တည်ပြီးတော့ပြန်လာလို့ရှိရင်မင်းကိုအဖေငွေတရားပေးမယ်လို့ပြောတော့အဲငွေတွေငွေဆိုတော့လိုချင်တာပါပဲဒီတော့သူ့ဖေဖခင်ကိုပြန်ပြောရဖြစ်ဖြစ်တကယ်ပေးမှာလားတကယ်ပေးမှာပေါ့ငါဒီလိုဆိုလို့ရှိရင်ကျွန်တော်ကျောင်းသွားပြီးတော့ဥပုံဆောက်မယ်ပေါ့ဥပုံဆောက်မယ်ဆိုပြီးတော့အဲကျောင်းသွားပြီးတော့ဥပုံဆောက်တာငွေတရားလိုချင်လို့အဲကုသိုလ်ကြခြင်းတော့မဟုတ်ပါဘူးအဲကျောင်းသွားပြီးတော့ဥပုသ်ဆောက်တဲ့ခါမှလည်းပဲတိုးရရမှအိပ်ပြီးတော့မနဲ့မိုးလင်းတော့အိမ်ပြန်လာတယ်အိမ်ရောက်လာတဲ့ခါကျတော့ဖခင်နာမည်သတိရပြောကြတယ်ငါသားဥပုသ်ဆောက်လာတယ်ငါသားကိုယာကုတို့ထမင်းတို့ပေးကြပါလို့ပြောတဲ့ခါကျတော့ကာလခေါင်းခါတယ်ကျွန်တော်မစားဘူးကျွန်တော်မတော့ဘူးငါဖခင်ကိုဖေဖေဝန်ခံထားတဲ့အတိုင်းငွေတရားပေးရမယ်လို့ငွေတရားမရတဲ့အတွက်ကြောင့်မစားမတော့ဘဲနဲ့ဆန္ဒပြတယ်တဲ့ဒီတော့ဖခင်နာတပင်တတိယမနေသာတဲ့အခါကျတော့ဝန်ခံထားတဲ့အတိုင်းငွေတရားပေးရငွေတရားလက်ထက်ရောက်တဲ့အခါကျမှယာကုတို့ထမင်းတို့သုံးဆောင်တယ်တဲ့
So the turn came to the youngest son. Three daughters and one son. So the youngest son had to do all the work. But he refused to do these things.Very bad son. Instead, he went along, enjoyed life, have a nice time. Because he didn't know what, he didn't know the virtuous things, he didn't know the wholesome things. So he didn't care what the father asked him to do. So the father was very sad because this younger son was the son of the virtuous father, Sotapanna. And it is a shame that the Sotapanna's son would do unwholesome deeds and fall into the states of loss, apaya. And he was very anxious about this. So he thought, what should I do? Later, he hit upon a plan, an idea.It happened to be an Uposatha day at that day. Uposatha day means the day of observation of the precepts. So he called the son. So son, at that time the son was going out with the friends because the friends were waiting for him outside. So he asked the son to go to the monastery and observe the precepts. The son refused because all the friends were waiting for him and he had to go. So the father was sad, but he said again that he called the son again, and today is Uposatha day. Please go to the monastery. And if you observe the precepts at the monastery, I'll give you $100.In those days, of course, 100 something. So naturally, the son wanted this money because he had to spend money with the friends. So he said, okay, I'll go and observe the precept if I'm going to get the money. Of course, he was going to, not for merit, but for the money. And what he did, he went to the monastery. He ate and slept and came back. So the father thought, oh, my son is very good. He had observed the precepts. He had been to the monastery. So he had become virtuous. Okay, I'll feed him well. So the father fed him well. But the son shook his head. He wouldn't be fed. He wouldn't eat anything. He asked only for the money so that he can go out with the friends and enjoy life. So the father had to give him the money. Only when he got the money, he started eating.
ဒီနေ့ဥပုံနေ့မင်းចောင်းသွားပြီးတော့ဥပုသ်ဆောက်ပါဥပုသ်ဆောက်ပြီးတော့မင်းမြတ်စွာဘုရားဟောကြားတဲ့တရားဂါထာတပုတ်ကိုမင်းရအောင်သင်ယူခဲ့အဲ့လိုဂါထာတပုတ်ရလို့ရှိရင်မင်းကိုပင်ငွေ 1000ပြန်ဟောကြားတဲ့တရားတော်တွေကိုသွားပြီးတော့နာကြတယ်ဘုရားရှင်ကတော့မြတ်ကလည်းပဲသိတယ်ကာလဂါထာတပုတ်ရရင်အိမ်ပြန်ပြီးတော့ငွေတောင်တောင်းမယ်ဆိုတာသိတော့ကာလရဲ့အချင်းတွေကိုလည်းသိတဲ့အခါမှာဘုရားရှင်ကတော့မြတ်ချက်ချင်းပေါ်လीဂါထာတပုတ်မရအောင်တကိုယ်တော်နဲ့တရားဟောကြားပါတယ်အဲတော့ဂါထာတပုတ်ရအောင်တရားနာကြတဲ့ခါကျတော့ပို့ပေါ်တန်တာမဟုတ်တော့သူစိတ်ကစူးစူးဆိုက်ဆိုက်လေးနဲ့ တရားကိုနာကြလာဒါရင်မြတ်စွာဘုရားဟောလိုက်ရင်မေ့သွားရင်ဟောတာလေးထပ်ပြီးတော့စူးစိုက်လိုက်ရင်ဆိုတော့တရားနာကြရင်နဲ့ပဲတရားသဘောတွေတဖြည်းဖြည်းနဲ့သိလာတယ်အဲ့လိုတရားသဘောတွေတဖြည်းဖြည်းနဲ့သိရင်သိရင်နဲ့ပဲနောက်ဆုံးတရားနာကြရင်နဲ့ပဲကာလသောတာပတ္တိမဂ္ဂံဘုညာရပြီးတော့သောတာပန်ဖြစ်ပြီးတော့သွားပါတယ်အဲ့လိုသောတာပန်ဖြစ်သွားတဲ့ခါကျတော့ဘုရားရဲ့ပုံမှန်လည်းပဲယုံကြည်မှုစရာတရား ရင်ချင်းတိမ်မွေ့တဲ့သူတော်ကောင်းလေးတယောက်ဖြစ်သွားတာပါပဲဒီနေ့ကျတော့အရင်နေ့လိုမဟုတ်တော့ပါဘူးအိမ်ကိုဘုရားပြမပြန်တော့ဘူးဘုရားမှုရှိတဲ့တန်ဃာတော်တွေရဲ့နောက်ကနေပြီးတော့အိန္ဒြေရရပဲပြန်ပြီးတော့လာပါတယ်အိမ်ရောက်တဲ့ခါကျတော့လည်းပဲနေရာထိုင်ကင်းနေပြာပြာတည်းပြုပြင်စီရင်လို့ဆောင်းခဲ့မဲ့ဘောရှင်ရဲ့ဆက်ကလှူဒါန်းလို့ဘုရားမှုရှိတဲ့တန်ဃာတော်တွေဆွမ်းဖုံးပေးပြီးတဲ့ခါကျတော့မှမိမိလည်းပဲတင့်တော်တဲ့နေရာမှာပေါ့လေအိန္ဒြေရရလေးထိုင်ပြီးတော့ခဲမဲ့ဘောရှင်တွေကိုတောင်းဆောင်ပါတယ်စိတ်ထဲကလည်းပဲဆုတောင်းတယ်ခဏိဘုရားမှုရှိတဲ့တန်ဃာတော်တွေရဲ့ရှေ့မှာငါ့ကိုပင်ငွေတရားမပေးပါစေနဲ့ငွေတရားလိုချင်လို့ကျောင်းသွားပြီးတော့ဥပုသ်ဆောင်တဲ့တရားနာတယ်ဆိုလို့ရှိရင်ဆက်စရာကြီးဟောတရားသိသွားတဲ့အခါကျတော့ဘလောက်ယဉ်ကျေးတိမ်မွေ့သားတယ်လဲဆိုတဲ့ဥစ္စာအမတန်ထင်ရှားပါတယ်ဒါနဲ့တားရဲ့အမှုရာကိုမြင်ရတော့ဖခင်နာရမင်တည်းရဲ့အမတန်ဝမ်းမြောက်ဝမ်းသာဖြစ်တယ်ဒါကြောင့်ငွေတရားယူပြီးတော့ဘုရားရှင်ရဲ့ရှေ့မှာပါပဲจิตသားအားမှာငွေတရားငါဖိဖိဝန်ခံထားတဲ့အတိုင်းမင်းကိုဖိဖိငွေတရားပေးပါတယ်ဆိုတော့ကာလကောင်းကံတယ်ကျွန်တော်မယူပါဘူးတဲ့ဖေဖေငွေဖေဖေပဲပြန်ယူပါဆိုပြီးတော့အဲကာလကပေးတဲ့ငွေကိုမယူတော့ပါအဲ့တော့ထိအောင်ရင်ကျေးပြီးတော့သွားပါတယ်တရားတော်ရဲ့အစွမ်းတတ္တိကအဲ့ဒါလေးပြန်လိုက်ပ
ါ So again another Upasatha say Upasatha day arrived the father asked the son to go again to the monastery and listen to this time to listen to Buddha's teachings. And if he could remember or memorize one verse, just one verse of the Buddha's dispensation, Buddha's discourse, he would be given 1,000 this time. So of course, there's a very good incentive. He would like to get this money to enjoy life. So he went to the monastery and listened to the discourse given by the Buddha. Of course, this time he couldn't just go and lie down anywhere he liked. He couldn't sleep because he had to listen to get this, to memorize this verse so that he could get the money. So the Buddha, seeing his disposition, like Siaro explained yesterday, his disposition, his tendencies and tastes. The Buddha expounded the Dhamma in such a way that this son could not memorize this verse. He remembered. He tried to memorize. He concentrated on this. Then he forgot again. Then tried to concentrate again on the verse. Again, he couldn't memorize it. So at last, with the proper concentration, meanwhile, concentration had to be increased again and again, more and more, so that he wouldn't forget. So while concentrating his mind on the Buddha's teachings, he was able to absorb this into his mind stream and then became inspired. And on contemplation, he was able to achieve Sotapanna, became Sotapanna. So once became Sotapanna, the Sada arose in him. Sada towards the Buddha, Sada towards the Dhamma. So he became very much cultured, virtuous, and he was not like before. When he came home, he didn't come home like before. He came home after the Buddha and the monks to his house with good behavior. So when he arrived at his house with the monks, he respectfully gave place to the monks, let them sit in suitable, respectable place, fed them well, looked after them. Then, only after the monk had eaten, he sat down and ate his meal. So, at that moment, he had this idea. He wished that his father wouldn't give him this money. Because if this money were given in front of the Buddha and the monks, it would be very shameful for him, because now, as a Sotapanna, he is conscious of the gains, material gains. He didn't want material gains. He didn't want the material gains were not his priority, because he became a virtuous person. So he became cultured. So the father now, he wished that the father wouldn't give him, but the father gave him the money in front of the Buddha, as promised. And he shook his head. So he asked the father to take the money back. I won't take the money. So in this way, as Sotapanna, he became very cultured by way of body, speech, and mind.
အဲ့ဒါလေးပြန်လိုက်ပါ
So the Buddha asked, when seeing this, the Buddha asked this question to Anarabindika. Not that Buddha didn't know, but he wanted this answer in front of the audience. So the Anarabindika answered that he was very pleased with the son's behavior before, because my son didn't get the $100, he wouldn't eat anything. Now, even if I give him 1,000, he wouldn't like to take this money. He was asking me to take it back. So this is strange. He was rejoiced at seeing the behavior, the virtuous behavior of his son. So at that, Buddha said that, what is the value of this 1,000? This is nothing compared to the path fruition knowledge of Sotapanna. So this path fruition knowledge of Sotapanna cannot be exchanged for the glory and power of a universal monarch. So at that, the Buddha expounded the Dharma with a verse, which means that in this world, Sotapanna is much nobler than the pleasures of a universal monarch. Charo says it is correct. Even if one becomes a universal monarch, if he or she hasn't become a Sotapanna, he or she is not free from the sufferings of old age, disease, and death, and not free from the falling into the state of loss, apaya. Therefore, Sotapanna is much, much nobler than the pleasures, the worldly pleasures of the monarch.
Duriya niya bhiyan, na bhiyana loka yao yada te lebe, Sotapati menya punyang yara gamya bari. Bajang lesra, na bhiyana loka yao yabhi melu, Sotapati menya punyang miya devu, miya devu suyen.
And the Buddha also continued to say that Sotapanna is much nobler than the life of a deva or deity. Because even if one is reborn in the higher plane, such as the Deva plane, even if one has not attained the state of Sotapanna, the first stage realization, then one cannot be free from falling into the state of loss. One cannot be free from being liberated from the universal suffering of old age, disease, and death. Therefore, the Sotapanna is much nobler than the life of a deva.
Biro the loka longo suya de jima minyi phi ya da te le be tottapatti menya punya ya jin ya bu biro myat ba de ba jang le so ro jima minyi phi ya bi me lo tottapatti menya punya ko myat de u so yin ai jima bwa ga su de lu bwa byan ya ma kaung ne pogo ni ne baung paw mi yin a be sin ya ko ne be byan bi ro yauk twa nai ma le o jin na jin de jin de ya ri ga le ma lu myauk nai de ba u
The Buddha continued to say that even if one is reborn in the plane of Brahma, all-powerful Brahma, still it is not so virtuous as Sotapanna. Sotapanna is much nobler than the life of a Brahma. The reason is that even if one is reborn, one is a Brahma, one can, when the life of the Brahma is spent up, this Brahma can be reborn in the human plane, then associating with the fools, the unvirtuous, this person can fall into the state of loss and not be released from the universal suffering of old age, disease, and death.
Yeah. Logama, Drohapimu, Zuma Pimus, Ramimido, Bumper, Yajine, Yachine, Solution, Totaban Pitching Ocean, Nabate, Taburida Dandiwa, Durogonigo, Miweyame, Durogonigo, Sikayame, Durogon in a Durgani Tayame. Era Nabate, Atika, Yiji, a joining Ababe. Jane, a joining a Livagaro, a joining a Domagaro. Diozan abusing in Tadiyaro, abusing Zanemata, Nabate Yijizo, a joining Alusuan, Dayan Totaban Pitching Ocean.
Therefore, in this world, the whether one is virtuous or not depends on how one associates or with whom one associates. If you associate with the virtuous, then you'll become virtuous because you get the advice and admonishment and teaching, suggestions from the virtuous. And if you associate with the unvirtuous, you'll become unvirtuous because you are getting wrong advice and suggestions from the unvirtuous. So, hence the first contributory condition for the attainment of the first stage of realization, Sotapanna, is the association with the virtuous. So therefore, it is advisable to associate with the virtuous so that one gets the advice and suggestions, and if one practices accordingly, one can become virtuous and attain the stage of Sotapanna.
ဒီနိုင်လေးပဲပြီးသွားပဲကျန်တဲ့အကြောင်းအရာလေးတွေကိုတော့နောက်ဘုန်းကြီးလက်ကြမှာပဲဘုန်းကြီးဆက်ပြီးတော့ဟောကြပါမယ်အခုဘုန်းကြီးများမေတ္တာပို့တဲ့နေရာဖြစ်ပါလေအခုယောဂီများလည်းပဲဘုန်းကြီးတရားတန်လေးကိုလေးပဲနားမလဲတော့လည်းပဲတရားတန်လေးကိုအာယုံပြုတ်ပြီးတော့နာကြားခြင်းအပြင်ကုသိုလ်တရားတွေပွားဖို့ဂါထာလေးတစ်ပုဒ်ရွတ်ပြီးတော့ပဲဘုန်းကြီးအဆုံးသတ်ပါမယ်
This time, and in the later times when he has the opportunity or his turn comes, he will give the talk on the rest of the contributory conditions of becoming a Sotapanna. However, he would like to just conclude with a verse, even if you do not understand the meaning of it. If you just hear the sound of the verse, his voice, he hopes that
เอลินสปายูปะสาตะบะตุตตยันตุวุฒหันตุตุมิงคลาตุตินตุดุกขะเถงกะเมนปุเรนตุตัพพะบารมิงปะสาตะบะโกสิโกงะกุฏิตะเวปโยจาสัยยะตัตวะอุตมะโรติตุตตยันตุไอ้เมยะเมก้องสวาเมยิเนตัจจิตาเอสะหน่ายะบาสิกุณะรี ตุเมงคลาเมงคลาเจตติยิเสวีนันทะภิญสัมปุญญะกุณีภิญฤยโหฏหันตุก้องสวาโมตอลีหยอกฤยท่าเหมี่ยวโนจะหน่ายจะบาสิกุณะรีทุกขะเตงกาเมยะเปทุกขะติยอมมีอะจองมะก้องญีซูตุสิยะเมียวโกดูตินตุตุรอเล่นเนเตยะเสภิญผุเพ่หน่ายจะบาสิกุณะรีตัพพะบารมีลองเลียภิญก้องหยาติตุมยาเสลีบารมีบ้องจิงก้องหุตะมะฤยโก ပူရင်တုတဆင့်နဲ့တဆင့်ရင်းတဲ့ရင်အောင်မလင်းပုံသေးဖြစ်ခြင်းနိုင်ကြပါစေကုန်တည်းဒီကတိုင်းအဓိပ္ပာယ်ကတော့မေတ္တာပို့တာပါပဲအဲကောင်းကောင်းမွန်မွန်ချမ်းချမ်းသာသာနဲ့အားလုံးယောဂီများနဲ့တကွာအဲဆန်းရဆန်းရပုဂ္ဂိုလ်များချမ်းချမ်းသာသာနဲ့အိဆက်နိုင်ကြပါစေချမ်းချမ်းသာသာနဲ့
เออโนจะหน่ายจะပါสิเออทุกเสียเตียรี่ตโยมาเตียรี่ก็เลยเป็นตรอกองเตียรี่เนี่ยเออဖြည့်စည်းနိုင်ကြပါစေ။အဖျားဆိုင်တဲ့အရိယာတရောကောင်းနေကျင့်ကြံတဲ့ဒါနသီလစတဲ့ပါရမီကျင့်ကောင်းတွေကိုလည်းကျင့်ကြံပွားများအထုတ်ခြင်းအပြင်တဆင့်နဲ့တဆင့်ရင့်တဲ့ရင်ပြီးတော့မိမိတို့လိုလားတဲ့အမြင့်ဆုံးပေါ့မဉဏ်ပူညာနိဗ္ဗာန်ချမ်းသာကိုရကြပါစေလို့ဆုတောင်းမေတ္တာပို့တဲ့အဲကာတာပါပဲ။
The meaning of this verse is the spreading metta to all of you, that you, with the practice,
you may be able to achieve peace and happiness and be able to sleep well with happiness and wake up happily and be able to overcome the unwholesome deeds Dochari does with the practice of the wholesome deeds. Practice the perfections just like the Buddha has done, beginning with the perfection of generosity, deeds of generosity, and with your practice progressing in through stages, be able to attain your highest goal of seeing Nibbana. Sadhu, sadhu, sadhu.
Thank you for listening. To learn how you can support the teachers and Dharma Seed, please visit dharmaseed.org/donate.